အစိုးရတဲ့လက်ထက်မှာဒီအစိုးရကိုယ်စားလှယ်နဲ့တွဲဆောင်မှုကနေပြီးတော့မြန်မာနိုင်ငံနဲ့ဒီပြည်သူပြည်သားတွေရဲ့အကျိုးဖြစ်ဖို့အတွက်မျှော်လင့်တယ်လို့ဒေါက်ဆန်းစုကြည်ကပြောခဲ့ပါတယ်။ဒေါက်ဆန်းစုကြည်နဲ့တင်းနလာနေကတွဲဆောင်ခဲ့တဲ့အလုသမားလူမှုဖူလုံရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဦးအောင်ကြီးကလည်းဆွေးနွေးမှုတွေမှာအများပြည်သူအကျိုးဖြစ်စေမယ့်ကိစ္စတွေပါပါတယ်လို့ပြောပါတယ်။တင်းနလာနေကအစိုးရဧကီဟာမှဦးအောင်ကြီးနဲ့ဒေါက်ဆန်းစုကြည်တို့တွဲဆောင်အပြီးမှအခုလိုသူတို့နှစ်ယောက်ကသတင်းတောက်တွေကိုတွေ့ဆုံပြောကြားခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံမှုကိုကုလသမဂ္ဂကကြိုဆိုလိုက်ပြီးတော့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးကိုလည်းတောင်းဆိုပါတယ်
။ In line with international community's expectations and Myanmar's national interest, the Secretary General hopes such efforts will continue with a view to building mutual understanding.
စစ်မှန်သောတွေ့ဆုံဆွေးနွေးမှုကတဆင့်အပြန်အလှန်နားလည်မှုတည်ဆောက်နိုင်ရေးအမြင်နဲ့အခုလိုအထောက်အမှုကိုဆက်လက်လှုပ်ဆောင်သွားလိမ့်မယ်လို့နိုင်ငံတော်အတိုင်းဝန်ရဲ့လူလာချက်ရဲ့မြန်မာပြည်သူတွေရဲ့အကျိုးရည်ကိုရှေ့ရှုပြီးကုလသမဂ္ဂအတွင်းမှုကြကမျှော်လင့်ပါတယ်လို့ဆိုပါတယ်။နိုင်ငံအကျဉ်းသားတွေကိုဆော့လင်စွာလှူပေးဖို့လည်းအတွင်းမှုကြကတောင်းဆိုလိုက်ပါတယ်
။တင်းနယ်လာနေကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒီကုလသမဂ္ဂအတွင်းမှုကြဘန်ကီမွန်ရဲ့ပြောခွင့်ရသူမာတင်နီဆာကီပြောသွားတာဖြစ်ပါတယ်။ဒီလိုခြေလှမ်းမျိုးဟာအမေရိကန်အစိုးရကမြင်လို့တဲ့ခြေလှမ်းတွေဖြစ်ပါတယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဗစ်တိုးရီယာညူလန်ကတင်းနလာနေသတင်းစာရှင်းလင်းပွဲမှာပဲပြောကြားသွားပါတယ်။တင်းနလာနေကတွေးဆောင်ပြီးဦးအောင်ကြီးနဲ့အတူသတင်းတောက်တွေကိုဒေါက်ဆန်းစုကြည်ကပြောခဲ့တာမှလည်းတွေးဆောင်မှုတွေကနေပြီးတော့တိုင်းပြည်အတွက်အကျိုးရှိတဲ့ရလဒ်တွေရလာဖို့မျှော်လင့်တယ်လို့အခုလိုပြောခဲ့ပါတယ်။အရင်အစိုးရလက်ထက်တုန်းကစစ်ကောင်းဆောင်တွေနဲ့ဒေါက်ဆန်းစုကြည်ကြားမှဒီဆက်ဆံရေးအရာရှိအဖြစ်ဆောင်ရွက်ပေးခဲ့ရတဲ့ဦးအောင်ကြီးနဲ့ဒေါက်ဆန်းစုကြည်တို့ဟာအရင်တုန်းကလည်း၉ချိန်လောက်ကိုတွေ့ဆုံခဲ့ပူးပါတယ်။ဒါပေမဲ့ဒီတွေ့ဆုံမှုတွေကနေပြီးတော့စစ်ကောင်းဆောင်တွေနဲ့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးတဲ့အဆင့်ကိုမရောက်ခဲ့ပါဘူး။ဒီနေ့နာနေတွေ့ဆုံပွဲမှာတော့နှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်လို့ဝန်ကြီးဦးအောင်ကြီးကကြေညာချက်ကိုသတင်းတောက်တွေကိုအခုလိုဖတ်ပြခဲ့ပါတယ်
။နှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်မည်အခွင့်အလမ်းများကိုဆွေးနွေးခဲ့ကြပါသည်ထို့သောဆွေးနွေးရာတွင်တရားဥပဒေစိုးမိုးရေးကိစ္စစိတ်ဝမ်းကွဲပြားမှုပပျောက်ရေးကိစ္စနှင့်အများပြည်သူအကျိုးဖြစ်ထွန်းစေမည့်ကိစ္စတို့လည်းအပါအဝင်ဖြစ်ပါသည်တင်းလျော်သောရက်တွင်ထက်မှန်တွေ့ဆုံဆွေးနွေးရန်ကိုလည်းသဘောတူညီကြပါသည်
မြန်မာအစိုးရဘက်ကဘလို့ရည်ရွယ်ချက်မျိုးနဲ့ပဲအခုလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ကိုတွေ့တကယ်အပြောင်းလဲလှုပ်ချင်တယ်ဆိုတာပြသဖို့လိုတယ်လို့ NCGUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရရဲ့ပြောခွင့်ရသူတယောက်ဖြစ်တဲ့ဦးစင်လင်းက VOA ကိုအခုလိုပြောပါတယ
် If they really are going along to the democracy path they should release these political prisoners and they should stop fighting
အစိုးရတဲ့ဟာတကယ်ပဲဒီမိုကရေစီလမ်းကိုသွားနေတယ်ဆိုရင်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးရပါမယ်။တိုင်းရင်းသားအဖွဲ့တွေပေါ်တိုက်ခိုက်မှုတွေကိုရပ်ရပါမယ်။ဥပဒေမဲ့တိုင်းပြည်လိုဖြစ်နေတဲ့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးစနစ်ကိုပြင်ဆင်ရပါမယ်
။ဒါကတော့ NCGUB အဝေးရောက်အစိုးရပြောခွင့်ရသူတယောက်ဖြစ်တဲ့ဦးစင်လင်းဖြစ်ပါတယ်။အရင်တုန်းကဆွေးနွေးမှုတွေဟာဒီနိုင်ငံရေးအရာတိုးတက်မှုတွေကိုဖော်ဆောင်နိုင်ခြင်းမရှိခဲ့တဲ့အတွက်အခုတခါထပ်ပြီးတော့တွေးဆမှုတွေလှုပ်လာတာကနေအကျိုးဖြစ်ထွန်းပါမလားလို့မေးခွန်းတွေရှိနေပေမဲ့အခုလိုအစိုးရတာဝန်ရှိသူတယောက်နဲ့မြမအတိုက်ခံခေါင်းဆောင်တို့ကြားမှတွေးဆမှုကနေပြီးတော့မြန်မာနိုင်ငံအတွက်တခုခုတိုးတက်လာလိမ့်မလားလို့လည်းမျှော်လင့်နေကြပါရဲ့ရှင်